American ဤပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Microsoft က American ပြည်ထောင်စုက30သူတွေကိုထိခိုက်အောင်သူ့ရဲ့တရုတ်ဘာသာစကားနဲ့ထုတ်တဲ့ Search Engine Ban မှာကန့်သက်ပိတ်ပင်မှုတွေလုပ်ထားတယ်ဆိုရက်ဆွဆွဲပြောဆိုမှုကမမှန်ကန်ကြောင်းညှင်းဆုပ်လိုက်ပါတယ်။ဆန်ဆက်လုပ်ဖြတ်တောက်တယ်ဆိုရက်ဆွဆွဲမှုမမှန်ကန်ကြောင်းဘင်ကဗိုလ်ဘူးနေမှာကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးတရုတ်အစိုးရရဲ့တည်ဝင်လိုအပ်ချက်လို့တတ်မှတ်မှုတွေဟာတရုတ်ပြည်ပြည်ပကသုံးဆွဲသူတွေနဲ့မသက်ဆိုင်တယ်လို့သူလှုပ်ဆောင်တာလည်းမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းသူ့ရဲ့ search engine စနစ်မှာမှောင်ရွက်မှုတွေရှိနေပြီးတချို့သုံးဆွဲသူတွေကိုဖယ်ရှားမဲ့သတိပေးချက်တွေပေးပို့နေတာမျိုးရှိတယ်လို့တော့ပြောပါတယ်။ဒါအပြင်တရုတ်ပြည်ပပြုတ်ပြည့်ရဲ့ပြည်ပမှာဖြစ်တဲ့ပြဿနာတွေအတွက်တော့သူတို့ဖြတ်တောက်တီးဖြတ်လို့ဖြစ်တာမဟုတ်ကြောင်းအခိုင်အမာညင်းပါတယ်။အစောပိုင်းတုန်းကတိဘက်ဖုန်တော်ကြီးဒလိုင်လားမလိုမျိုးတရုတ်အစိုးရခွဲထွက်လို့သူလို့သတ်မှတ်ထားတဲ့သူပါတဲ့ဆက်လုံးတွေဆန်ဆန်လောက်ခံရတဲ့အတွက်ရှာမတွေ့ဘူးလို့အင်တာနက်လွတ်လပ်ခွင့်လှုပ်ရှားတဲ့ Great Fire Dog Out ကပြောပါတယ်။တရုတ်အစိုးရပိတ်ပင်ထားတဲ့ဆက်လုံးတွေဖြစ်တဲ့ဒလိုင်လားမလိုဘိုးရှိလိုက်လိုလိုစာလုံးတွေအတွက် bin.com နဲ့ဆမ်းပြီးရှာကြည့်တဲ့အခါမှာပိတ်ပင်ထားတာတွေ့ရပြီး bin ရဲ့ပြိုင်ဘက် google နဲ့ရှာတဲ့အခါမှာတော့တရုတ် website နဲ့မတူဘဲအင်္ဂလိပ် website တွေမှာလိုပဲတွေ့ရတယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာ internet သုံးဆက်သူတန်း600လောက်ရှိနေတာမို့တရုတ်နဲ့စီးပွားရေးလုပ်နိုင်မှုအတွက်အခုလိုဆန်းဆက်ဖြတ်တောက်မှုတွေမလုပ်ဖို့အတွက်တရုတ်အစိုးရကအနောက်တိုင်းကုမ္ပဏီတွေကကာလအတော်ကြာကလေးကပြောဆိုနေကြတာပါ